ဝန်ကြီးချုပ်ဟောင်းရှိတ်ဟာရှီနာနဲ့သူ့ရဲ့အနီးကလက်ထောက်တွေအပါအဝင်45ဦးကိုဘင်္ဂလားဒေ့ရှ်အထူးတရားရုံးကအောက်တိုဘာ18ရက်နေ့မှာဖမ်းဝရမ်းတွေထုတ်ပြန်လိုက်ပါတယ်။ဇူလိုင်နဲ့ဩဂတ်စ်လတွင်ចောင်းသားတွေဥဆောင်တဲ့လူမှုဆန္ဒပြမှုတွေအတွင်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်တာဆက်ချက်တင်ခဲ့တာဖြစ်ကြောင်းအဆိုအရှင်နဲ့ဆူဒန်မွဟာမက်ကပြောပါတယ်။လူမှုဆန္ဒပြမှုကိုအကြမ်းဖက်ဖြိုကွင်းမှုတွေဖြစ်ပွားခဲ့တဲ့နောက်ဩဂတ်စ်လ5ရက်နေ့မှာဝန်ကြီးချုပ်ရှိတ်ဟာရှီနဲ့အိန္ဒိယဘက်ကိုထွက်ပြေးခိုလုံရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဂျာဖက်အဆိုအကိုဥဆောင်တဲ့ Nobel ဆုရှင်မိုဟာမက်ယူနစ်အဆိုအလက်ောက်ကဒက်ကာချေဆိုင်နိုင်ငံတကာရာဇဝတ်မှုခုံရုံးပန်ကြားမှုနှစ်ခုကိုတောင်းပြန်နိုင်တယ်နဲ့အခုလိုဖန်ဝရန်ထုတ်ပြန်လိုက်တာဖြစ်ကြောင်းအဆိုအရှင်တွေကပြောပါတယ်။ဒါပြင်ဒီရာဇဝတ်ခုံရုံးအကြီးအကဲဖြစ်တဲ့ဂိုလန်မော်တူဇာမဒမ်တာကဒီတရားသူကြီးရဲ့ရွှေ့မှောက်မှာပဲအခုလိုအမိန့်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ရာဇဝတ်ခုံရုံးကပထမမှာဝန်ကြီးချုပ်ဟောင်းရှိတ်ဟာရှီနာနဲ့ပတ်သက်တဲ့အတနာခံစားကိုသာလက်ခံခဲ့တာဖြစ်ပြီးနောက်မှသူမရဲ့အနီးကလက်ထောက်တွေအပေါင်းအဝင်45ဦးနဲ့ပတ်သက်တာကိုလက်ခံခဲ့တာဖြစ်ပါတယ်။